ကဲ့သမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ H1N1 လို့ခေါ်တဲ့ပြင်းထန်တဲ့ဒုက္ခရောဂါမျိုးစားလက်ရှိမြန်မာနိုင်ငံမှာပြန်ဆဖြစ်နေပြီးတော့ရန်ကုန်မှာဆိုရင်ဆရာကြီးအနည်းဆုံးလူနာ9ဦးကိုအထူးကျက်မှတ်ဆောင်နေမှာကုသပေးခဲ့တာနဲ့ရှိပြည်နယ်မှာလည်းအနည်းဆုံးဒီလူနာ10ဦးကုသပေးခဲ့ပြီးရန်ကုန်ရောချင်းမှာပါသေဆုံးရသူကအနည်းဆုံး3ဦးရှိသွားပြီလို့သိရတာကြောင့်စိုးရင်ရတဲ့နေသားဘယ်လိုရှိလဲဆရာကြီးဒီ
ရောဂါမျိုးစားကျွန်တော်တို့ဒီဓာတ်ပြီးအပြောင်းလဲမှာဖြစ်လေဖြစ်တာရှိတယ်သူကွေးရေအဖြစ်တဲ့ influenza virus လို့ခေါ်တဲ့ဒီ virus ကြောင့်ဖြစ်တဲ့ season နဲ့ flu လို့ခေါ်တဲ့ဒီဓာတ်ပြီးအင်းဒီသူကွေးဌာနယောဂါပဲဖြစ်ပါဒါမှမဟုတ်သူကရိုးရိုးဌာနလာတဲ့ပို့ပြီးတော့ကွာခြားတဲ့အချက်ကကျတော့ပြင်းထန်တဲ့အဆုတ်ရောင်ခြင်းကိုဖြစ်စေတဲ့သူကွေးယောဂါမျိုးစားဖြစ်ပါတယ်အခုသမိုင်းနဲ့အကစားဝန်ကြီးဌာနနေပြီးတော့ခုပြနေတဲ့နေရာဆိုလို့ရှိရင်အဲ့ဒီပြင်းထန်တဲ့အဆုတ်ရောင်သူကွေးယောဂါဖြစ်တဲ့အကြောင်းသူက influenza type A H1N1ဘာလို့ကြောင့်ဖြစ်တယ်လို့ထုတ်ပြန်ထားပါ
ဟုတ်ကဲ့ဆရာဒီ H1N1 အမျိုးအစားပေါ့နော်ပြင်းထန်တဲ့ဒီယာဒီလိုက်ဖြစ်တဲ့တကွေးယောဂါကအဓိကဘာကြောင့်ဖြစ်ရလဲဆရာ
အဓိကကတော့ respiratory tract အကူအညီပေါ့နော်ကျွန်တော်နှာချီတယ်ချောင်းဆိုးတယ်ဘယ်လိုမျိုးယောဂါဖြစ်တဲ့လူရဲ့ကိုယ်ခန္ဓာအထွက်တဲ့ဒီအထွေထွေတလိပ်အဲ့အနေပြီးတော့ဒီအဓိကကုသတတ်ပါအောင်ရှူနေတဲ့အတွက်ကုသတတ်ပါတယ်နော်ခုနပြောတဲ့ယောဂါရှိတဲ့လူရဲ့ဆက်တဲ့ရေတွေစိုက်ထားတဲ့လက်နဲ့ဖြည်းဖြည်းမိပြီးတဲ့အခါကျလို့ရှိရင်အဲ့မှာနှာခေါင်းကိုင်းစက်ကိုင်းနေရာနဲ့ဆက်ပြီးတော့ဒီဆုပ်နဲ့အဆူလမ်းကြောင်းတစ်ဆင်ဝင်ရောက်ပြီးတော့ကုသတ်ပြောင်းမှနိုင်ပါ
ဟုတ်ကဲ့ဆရာကာဝယ်ဖို့အတွက်ဆိုရင်ရောဆရာကြီးဘယ်လိုအကောင်းဆုံးချက်ပေးလဲ
ခုနကပြောတဲ့ယောဂါရှိတဲ့လူကဆောဆူနှာစီးသူ့ရဲ့ခက်တရားအလိုက်ကနေပြီးကုသတ်အတွက်ကြောင့်လေတဲကနေတစ်ဆင်ကုသတ်နိုင်တယ်ပေါ့သူလေတဲတစ်ဆင်ကုသတ်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီတော့ကိုဖြစ်နေတဲ့လူကိုယ်ရံကသူ့စီယာနေပြီးချောင်းဆုံးမေးနှာချီမဲ့ဆိုလို့ရှိရင်လက်ကင်ပေါ်ကလက်စုပ်ပေါ်ကအဲ့လိုမျိုးနဲ့ပုတ်ပြီးတဲ့အခါကျရင်ချောင်းဆုံးတဲ့နှာချီတဲ့အလေးအချင်းကိုဆုပ်ဖို့တင်လိုရပါတယ်။ဒါပြီးပုတ်ပြီးတော့ကောင်းတာကသူများကမကူးဆက်ဖို့အတွက် mask လို့ခေါ်တဲ့နှာခေါင်းနဲ့ပြဿနာကိုအုပ်တဲ့နှာခေါင်းစည်းကိုဆက်ဆက်ထားပြီးတော့ပုတ်ပြီးတော့ကောင်းမှတခြားဘူးအပြန့်နိုင်တော့ဘူး။နောက်တစ်ခုကကျတော့ตัวนี้ภิรแล้วเล่นเนี่ยปุ๊บภิรท่องซูหน้าทีละเปิ้ลสรุปเล่มมาไอ้ปูป่าเนี่ยที่บอดี้สกรีนเนี่ยชื่อว่าตัวนี้ภิรคุณตะกาละกายรู้ฉีกาสุไอ้ละမျိုးกายนี่เลยสรุปเสียไอ้ทุกข์ไกลบ้านเนี่ยละกายรู้ฉีกาสุไล่ไก่ในลูกอ่ะเลยเป็นเนี่ยจะเป็นกุเสร็จจํามาได้อาจารย์รู้คุณยอกาชื่อในลูกอ่ะเลยเป็นท่องซูหน้าชื่อแต่คําวินเนี่ยอุบภิรท่องซูหน้าชื่อในลูกอ่ะดิအဲ့ဒီတော့ဒီတရားလူကြီးအခုသမခံတဲ့လူကြီးအားဆိုလို့ရှိရင်လည်းဒီလိုမတ်စတာထားနိုင်တဲ့ပုံကောင်းတော့ပေါ့။အဲ့ဒီတော့သူကလက်ကိုတော့မကြခဏဆိုလို့စီကျော်ပြီးတော့ပြုံးတဲ့လူပါလေ။တကူကြီးတက်မှာသက်ရှိရေကိုပြုဆက်ဖို့တဲ့လူပါလေ။အဲ့ဒါချက်ကကျတော့အခုလိုအချိန်မျိုးမှာတော့လူထုထုရှိနေတဲ့နေရာကိုစောင့်ရှောက်နိုင်တော့အကောင်းဆုံးပါ။ဟုတ
်ကဲ့ဆရာ။ဒီအခုလိုကောက်ွယ်တဲ့ကြားရရပဲပေါ့နော်။မတော်တဆဖြစ်လာခဲ့လို့ရှိရောဆရာ။ဒီချိုတင်သိရှိနိုင်တဲ့လက္ခဏာတွေဒီတခြားတုပ်ကူတွေနဲ့ကွဲတဲ့အနေအထားမျိုးရှိလားဆရာ
။သူကတခြားတုပ်ကူတွေနဲ့လည်းပဲဟိုတူလာရှိတယ်။ကွဲခြားဆန္ဒလည်းရှိတယ်ပေါ့။ဖြစ်သမှာမျိုးတုပ်ကူလိုပဲဖြားမယ်၊နှာစီးမယ်၊ချောင်းဆိုးမယ်။အဲတော့ခေါင်းကိုက်မယ်၊တကူလုံးကိုက်ခင်းမယ်။ဒါကတော့ဒီလေဝင်းနာမယ်အာတိရောက်ပဲ။ဒါကတော့တခြားတုပ်ကူတွေနဲ့အတူတူဖြစ်တာပဲ။သူကပို့ပြီးတော့ထူကြတာတကူကကျတော့ဒီအသက်ရှူရတာပို့ပြီးတော့ကျန်မယ်။တော့ဖြားရတာတန်းပို့ပြီးတော့ရှင်းပြီဒီကကြာဖြားကြည့်ပြီးတဲ့အန္တမျိုးရှိမယ်မိချောတာမျိုးရှိမယ်ဘယ်အန္တမျိုးရှိမယ်ပြီးတော့အသက်ရှူတာပို့ခက်လာတာမျိုးဖြစ်တတ်ပါတယ်တချို့ပြီးတော့အတော့ဘူးအချိန်မခံနိုင်တဲ့လူတွေဆိုရင်အသက်ဆုံးရှုံးသွားနိုင်ပါတယ်နောက်တစ်ခါ publication လို့ခေါ်တာပေါ့နောက်ဆက်တွဲအနေနဲ့အဖြစ်နဲ့လဲဆိုလို့ရှိရင်တော့ acute respiratory distress syndrome လို့ခေါ်တဲ့အပြင်းထန်အဆုတ်ရောင်ယောဂဖြစ်နိုင်တယ်ဒါတော့ကဦးနှောက်မိပါကြောင့်လေယောဂဖြစ်ပြီးတဲ့အခါကျလည်းအသက်အန္တရာယ်ဖြစ်ပြီးသိဆုံးနိုင်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီအသက်အန္တရာယ်ဆုံးရှုံးနိုင်တဲ့နောက်ဆက်တွဲယောဂပြည့်ထန်တဲ့အဆင့်ကြီးမရောက်ခင်မှာအမြန်ဒီစီရင်စကံပြတ်သားလို့လုပ်တာပါဆရာနော
်ဟုတ်ကဲ့ဆရာအဲ့တော့ခုနကမျိုးဖြစ်ပြီးမှ3ရက်လောက်4ရက်လောက်တည်းမှာအဖျားမကျဘူးဆိုလို့ရှိရင်တော့အသက်ရှူရတာပိုပြီးတော့ ေါ်လာမယ်ကျက်လာမယ်ဆိုလို့ရှိရင်တော့ဤဆက်ရတကယ်မှာသာပြီးစကြနဲ့ဆရာဝန်ပြတ်တာကိုလိုအပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကျက်တာတဲ့နေရာမှာဟောဒီကုသမှုအနေထားဘယ်လိုအနေထားရှိလဲဆရာ
သွားအင်းချာကြောင့်ကုသပေးမယ်ဒီနေရာကျက်လို့ရှိရင်အသက်ရှင်နှံကြောင့်ဟိုစပုတ်လုပ်တဲ့ဒီကျွန်တော်တို့အထူးကျမှတ်ကုသအခန်းထဲမှာထည့်ပြီးတဲ့အခါကျရင်သွားနေပါဒီအဆုတ်ကအသက်ရှင်ခက်ခဲလာတယ်ဆိုလို့ရှိရင်အသက်ရှင်ကောင်းလုပ်ပေးတဲ့ဆက်ကူညီနဲ့တုံ့ပြန်နေဒီအခြားရန်ကြည့်လို့ရှိရင်အပြားကြောင်တဲ့လုပ်ပေးနိုင်တယ်ပြီးတော့ဆိုတော့ဒီဆက်စည်းသားပြီးတဲ့အခါကျလို့ရှိရင်တခြားဆက်ဆက်တွေယောဂတွေမဝင်နိုင်အောင်ကျွန်တော်ပတိပြဖို့မဝင်နိုင်အောင်ဒီပတိစီဝါစီတွေပြီးပြီးတဲ့အခါကျလို့ရှိရင်ကုသလုပ်ရပါတယ
်ဟုတ်ကဲ့အဲ့တော့ဒီပြည့်တဲ့ H1N1 ပေါ့နော်တပည့်ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကိုပြောဝေရှင်းမယ်ဆ
ရာ။အဲ့ဒီ Fighting Virus ကဝင်တဲ့အခါကျလို့ရှိရင်ပြည့်တဲ့အဆုတ်ရောယောဂဖြစ်တဲ့စောစောညာလည်းပဲခုလိုလိုစိတ်အချိန်မှာဟိုကတ်အတွင်းနဲ့ဖြစ်တာမျိုးမရှိသေးပါဘူး။မြန်မာနိုင်ငံမှာကတ်အတွင်းနဲ့ဖြစ်သွားတာ2009လောက်ကမှကတ်ယောဂအတွင်းနဲ့ဖြစ်သွားတာမှာခုကတော့ Isolated Case လို့ခေါ်မှာပေါ့နော်။သူချင်းစီပဲဖြစ်နေတဲ့အတွက်ကြောင့်မလို့အရင်ကြီးဆိုရင်ဆရာမလိုပါဘူးနောက်ပြီးတော့ပထမတစ်ချက်က awareness ဆိုအဲ့လိုမျိုးသာပြီဆိုလို့ရှိရင်ဖြစ်တယ်မလားဆိုပြီးတော့ပြည့်ပြူတာရေအချိန်မီစိတ်ကူးကောင်းမှုခံတာရေတို့မယ်ဆိုလို့ရှိရင်တော့အသက်အမြင်ဆုံးဆုံးမှုပြန်နေကာကွယ်နိုင်မှာလေ
ဟုတ်ကဲ့ခြေစင်းကြိုက်ကြပါဆရာ